မနက်ငယ်မှာရောက်နေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်တမန်အဖွဲ့ဟာဒီကနေ့အင်္ဂါနေ့မှာရခိုင်ပြည်နယ်ကိုတောရောက်မှာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်အစတီဖန်ဒူဂျာရစ်ကတင်းနှင်းလာနေမှာပြောပါတယ်
They will fly to Rakhine State, where the delegation is expected to meet with local government and civil society.
Long Jui Kongsi Upwe Ha, Jekhain Pinego, Lien Toyo Mapipi, Eri Dita Ma Dita Anna Banguineo, a Yapa Lumu Lupwe Zizu Neba Dissomaba, Jekhain Pine Yawango Letoyo Mapipi, Navy Rogu Pianet Camaro, Trenza Shenemwe Lupu Shijan Piotaraba, Piru Nanga, Mr. Gustavo.ဦးဆောင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဟာတနင်္လာနေ့မှာမြန်မာနိုင်ငံကိုရောက်လာတာဖြစ်ပြီးနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။တွေ့ဆုံပွဲမှာဒုက္ခသည်တွေနဲ့ပတ်သက်ပြီးမြန်မာဘက်ကစီစဉ်သူတွေကိုပြန်ပြီးစီစစ်ပီးတာသူတွေကိုပြန်လက်ခံဖို့အသင့်ဖြစ်ကြောင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်ကနေပူးပေါင်းဆောင်ရွက်မှုလိုအပ်ကြောင်းပြောကြားခဲ့တယ်လို့အတိုင်းဝိုင်းများကြားယုံကြည်မှုပြန်လည်တည်ဆောင်ရေးနဲ့ပဋိပက္ခဖြစ်ပွားတဲ့အကြောင်းရင်းဇင်းမြစ်ချဖွေဖြစ်ရှင်းဖို့လိုအပ်တယ်လို့ထောင်ဆန်းစုကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကိုယ်စားလှယ်တွေဟာတမရကောင်ဝဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းအချိန်တော်ကြာတွေ့ဆုံပါတယ်။တမရဟာစီမံစည်းကမ်းတိုင်းသာဆောင်ရွက်နေတာဖြစ်ပြီးစီကံဖောက်ဖျက်သူတွေကိုဥရိနဲ့အတိအကျရေးယူနေကြောင်းမေလတရနေ့မှာတောရမယ်ရခိုင်ပြည်နယ်ခီးစင်မှာပွင့်လင်းစွာမေးမြန်းပြီးနှစ်ဖက်မျှတစွာစဉ်းစားသုံးသပ်စီလိုကြောင်းကာကွယ်ရေးဦးစီးချုပ်ကပြောကြားခဲ့တာပါဒါပြင်ကိုယ်စားလှယ်အဖွဲ့ကိုရခိုင်ပြည်နယ်အရေးကိစ္စများဆိုင်ရာဆွေးနွေးဆက်ဆံတွေလည်းပြည့်ရခဲ့ပါတယ်အခုလောက်တဲ့ကိုယ်စားလှယ်အဖွဲ့မှာကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံကကုလသမဂ္ဂဆိုင်ရာအများရန်ကိုယ်စားလှယ်နဲ့တွင်နဲ့အတူအာဆီယံလက်ချက်ဥက္ကဋ္ဌစင်ကာပူနဲ့မြန်မာအင်ဂျင်နိုင်ငံတွေကကိုယ်စားလှယ်တွေလည်းပါဝင်ပါတယ်